မုံရမြို့တစ်ဖက်ကမ်းမှာရှိတဲ့စားလင်းကြီးမြို့နယ်ကလက်ဘရောင်းတောင်ဒေသဟာအရင်ကဆိုရင်ရန်ကုန်မန္တလေးလိုမြို့ပြကလူတွေအသွားအလာမရှိတဲ့လောက်နဲ့တလို့ဒေသခံတွေကလည်းကိုယ့်လေကိုယ့်ရာနဲ့ကိုယ့်ရွာထဲမှာပဲကျင်လည်နေထိုင်ခဲ့တာများပါပဲ။အခုတော့တရုတ်နိုင်ငံကဝမ်ပေါင်းကုမ္ပဏီနဲ့မြန်မာစစ်တပ်ရဲ့ဥပိုင်ကုမ္ပဏီတွေကအမေရိကန်ဒေါ်လာသန်းပေါင်းထောင်နဲ့ချီပြီးနှစ်ရှည်အကျိုးများရမယ့်ကျင်းနီစီမံကိန်းဝင်ရောက်လုပ်ကိုင်လာတဲ့အတွက်ကြောင့်အရင်ကအေးချမ်းပြီးလူသူအရောက်ပေါက်နေခဲ့တဲ့ဒေသဟာအခုတော့ပြည်တွင်းပြည်ပအာယုံဆိုင်ခံရတဲ့ပဋိပက္ခတွေနဲ့ဒေသဖြစ်လာပါတော့တယ်။ဒီအခြေအနေဟာဒေသတွင်းကြီးလက်ပြည်သူတွေအတွက်ထိခိုက်ရသလိုလူငယ်တွေရဲ့ပညာရေးနဲ့အနာဂတ်ကိုလည်းထိခိုက်နေရပြီလို့ဆယ်တဲရွာကလူငယ်တယောက်ဖြစ်တဲ့မနွန်ွယ်ဝင်းကပြောပြပါတယ်။အဲဒီ
ဘဝမှာဆိုတော့ကိုယ်လည်းရနေတဲ့လက်ကင်စားပြောပြကောင်းတာပေါ့မိသားစုနဲ့အဲ့ဘဝလက်စားရလေ။အဲဒီဘဝတော့ဆိုလို့ရှိရင်ဒီပညာရေးတွေမပူမပေအောင်အဲ့ဒီတော့အကြောင်းနေသေးတယ်တော့လေ။နောက်အဲ့မောင်လေးညီမလေးတွေပဲကြောင်းထားတယ်ပေါ့အခုညီမအငယ်ဆုံးကတက်လို့တက်နေတယ်မောင်ကတက်ဆိုမှတက်တာအရင်တော့ကျတော့တစ်ချောက်ဧကရှိရအခုအကုန်လုံးပါသွားပြီတစ်ချောက်ဧကတော့အကုန်သိခံရတာညီမလေးကြောင်းတက်နေတဲ့အချိန်ကျတော့ဒီနှစ်မှာသိခံထားရတဲ့အတွက်သူကြောင်းသေးကတော့အခက်ခဲဖြစ်တာပေါ့အခုညညမှာတော့အခုဒီစီမံကိန်းဆက်တဲ့ချို့ညီမတွေဆိုလို့ရှိရင်လေကောင်းမထားနိုင်တာတို့ထုတ်ပြရတာလို့မလို့2013လဆန်းရပေါ့အစာဦးကြီးအစောက်ခံရတာလေညီစားတွေပုံခံတောင်းစမကြလေတောင်းတယ်ပေါ့အခက်ခဲဖြစ်တယ်
စောပိုင်းနှစ်တွေကဆိုရင်ဒေသခံတွေကပညာရေးကိုဦးစားပေးရကောင်းမှန်းမသိခဲ့ဘူးလို့ဆိုပါတယ်။ဒါပေမဲ့အခုနောက်ပိုင်းမှာတော့ဖိနှိပ်ဗိုလ်ချခံမှုတွေရင်ဆိုင်လာတဲ့အခါမှာပညာတတ်ဖို့လိုလာပြီဆိုတဲ့အသည့်တရားတွေဒေသခံတွေကြားမှာရလာတယ်လို့မတ်နွန်နွယ်ဝင်းကပြောပါတယ်
။နောက်ကောင်တွေကအရှိလောက်ကလေးဒီကဒေသခံအကုန်လုံးတောင်းတမားနေအောင်ဆိုရတဲ့တာဝန်ကြီးကိုတော့ပညာတတ်တဲ့ဖြစ်ပညာပေါ့နော်။သူတို့အရင်တော့ပေါ့လေပညာရေးဝင်မလိုက်စားလို့မဟုတ်အခုချိန်မှာနားပြီးတော့တိုင်းတစ်ပါးတရားတွေရနေပြီးတော့နှိပ်စက်တဲ့အခါမှာညာရဲ့ကြောင့်ဟုတ်တိလာကြတဲ့အတွက်မို့အခုနောက်ပိုင်းဆိုလို့ရှိရင်ကိုယ့်ရဲ့တာဝန်ကြီးကိုရှိရှိရှိရှိညာတကြီးချင်အောင်ဆိုပြီးတော့ကိုရှိတဲ့ဟာတွေနဲ့အကုန်လုံးဝိုင်းပြီးတော့ညာရေးကိုထောက်ပံ့ပေးဒီနည်းဆိုရင်မူလာတန်းအနေပေါ့နော်အထက်တန်းဆိုလို့ရှိရင်အယောက်တရာလောက်ရှိမယ်အခုနောက်ပိုင်းပေါ့နော်
ခုဆိုရင်လေယာဉ်မြေတွေအသိမ်းခံလိုက်ရတဲ့အတွက်ဘဝအနာဂတ်တွေပျောက်သွားသလိုလူတွေရဲ့ကျန်းမာရေးထိခိုက်ပြီးတက်တန်းတူရမယ့်အရေးတွေလည်းတွေ့နေရတယ်လို့ဆိုပါတယ်
။ကျမတို့ဒေတာမှာပေါ့နော်အရင်တော့အေးစနေလောက်ကန်စားတော့ရတယ်အေးအေးချမ်းချမ်းပဲနေကြတယ်တရောက်ရအခက်ဆက်ဖြစ်အောင်ပဲတရောက်တော့အကူအညီပေးနေတာအခုရအကုန်လုံး၎င်းဒေတာမှာရှိတဲ့ကျမတို့ဆယ်တဲ့ရွာတွေနဲ့မကပါဘူးမြေပေါ်ရတဲ့ရွာတွေအကုန်လုံးလည်းအဲ့တိုင်းပါပဲပို့လူငယ်တွေရဲ့ဘဝတွေမကပဲနဲ့နောက်မျိုးဆက်ပြလူငယ်တွေရဲ့ဘဝတွေပါလက်ချိုးခံရရှိတဲ့ကိုယ့်ရဲ့ဘဝအမခံကျဆိုရတယ်မရှိတော့ဖြစ်သွားပြီအမျိုးမျိုးဖြစ်စည်းခံလိုက်ရတယ်ကျမတို့ကပေါ့နော်ဒီလောက်တော့ကျင်းနေစီမံကိန်းနဲ့ပတ်သက်ပြီးတော့အဲဒီဘာသာသရုပ်တွေကမတရားသိမ်းထားတဲ့ညီတွေကိုကျမတို့အနေနဲ့ပေါ့နော်တော့လည်းမခံနိုင်ပါဘူးကျမတို့ရဲ့လူငယ်ပေါ့နော်အလမ်းနဲ့အကုန်လုံးကကျမတို့ရဲ့ဘဝမျောလင့်ချက်ကပေါ့နော်ရိုက်ချွတ်ပြလိုက်တာပဲသူတို့ကတော့ကျမတို့ရဲ့ညီမလေးရဲ့ပြမောင်လေးရဲ့သူတို့ရဲ့ဘဝရှိရေးတို့အမှန်လမ်းနဲ့ကျမတို့အနေနဲ့ပေါ့နော်တက်နေတော့သူတို့ရဲ့ပညာရေးလည်းဖြစ်ဖြစ်ဒီဘဝရင်းနဲ့ဖြစ်နောက်ကနေထောက်ပံ့ပေးလို့ကျမတို့အခုကျမတို့တိုင်းရဲ့လေယာဉ်တွေကိုသိရတဲ့အတွက်ကျမတို့ရဲ့ဘဝရဲ့အကုန်လုံးလက်ချွေပြလိုက်တယ်ဥပမာပြောရရင်ဒီဘယ်တော်ကြီးစင်တော်ကတောင်းနှလုံးနဲ့မရှိရသူတို့ရဲ့အခုစိုးစိုးတွေဆိုလို့ရှိရင်ယွာနာကံကုန်းဒုံတော်လို့ဆိုလို့ရှိရင်လေစိုးစိုးရဲ့ညီဆိုင်နေရလေကလေးတွေပေါ့နော်မတန်မစွမ်းရည်မွေးရည်တက်အကျွေးမရောက်ပဲပြေဆုံးရတာလေကျမအဲ့ဒါကြီးကြီးချင်းအဲ့ဒီလောလောနဲ့ချင်းချင်းမင်းကြီးလုံးဝလက်မခံနိုင်ဘူးကျမတို့ဇောင်းတောင်33လုံးရှိရလေဒီတကယ်လို့ဒီစီမံကိန်းကြီးနဲ့အောင်မြင်သွားမယ်ဆိုလို့ရှိရင်စိုးစိုးနဲ့ကောင်းလို့ဆိုရင်စိုးစိုးကအများကြီးပဲဖြစ်မှာလေ။အဲ့ဒါကျွန်တော်ကလုံးဝမလုပ်တဲ့မကန်နိုင်ဘူး။ဒီလကောင်းတောင်ကြီးကလကောင်းတောင်ဒီတော့မှရှိရဒီဒေသခံပြည်သူတွေနဲ့မကောက်ပါဘူး။တိုင်းငါလုံးမှရှိရပြည်သူတွေအားလုံးကိုလည်းစိုးစိုးရောက်နိုင်တယ်။အဲ့ကြောင့်ကျွန်တော်ဒီစီမံကိန်းကြီးလုံးဝလုပ်တဲ့မကန်နိုင်ဘူ
း။ဒေသခံလက်သမားတွေကိုထိုက်တန်တဲ့ရောချင်းငွေတွေပေးပြီးဘဝထူထောင်ရေးအတွက်အလုပ်ကင်တွေလည်းဖန်တီးပေးထားတယ်လို့ဝမ်ပေါင်းကုမ္ပဏီတာဝန်ရှိသူတွေကပြောကြပါတယ်။ဒါပေမဲ့အဲ့လိုဝမ်ပေါင်းကပေးတဲ့ရောချင်းနဲ့ကုမ္ပဏီဝန်ထမ်းအလုပ်လက်ခံသူတွေကြုံနေရတဲ့အခက်အခဲကိုလည်းမနွန်နွယ်ဝင်းကအခုလိုပြောပြပါတယ
်။သူကလေဒီနေ့ရောချင်းတစ်ခါနှစ်ခါသုံးခါပြေမလို့ကျွန်မအစားဒီနေ့ရောချင်း5,000-2,000အဲ့ဒီ3,000အဲ့လိုမျိုးပေးတယ်။ပြီးတဲ့ခါကျကျွန်မတို့ဒီကကံတွေပေါ့နော်။ဒီကကံတွေကမရတဲ့လူတွေရှိတယ်။အဲ့မရှိရရှိရတဲ့လိုက်ကြပေါ့ကြွားနေပေါ့နော်။ဥဒါရီကနေပြီးဒီနံရောကြီးတော့မတုံးမဲနဲ့သူကမြေရောကြီးတက်မှတ်ပြီးတော့မြေရောကြီးဆိုတာတစ်ခါပဲရောကြီးထွက်မှရှိတယ်နှစ်ခါရောကြီးမရှိဘူးဥဒါရီကိုလည်းပြောခဲ့ပြီးတော့ကြတော့ စီရင်ကထွက်ပြီးနောက်မှာဆက်တင်းထပ်ပြီးတယ်ဆက်တင်းထပ်ပြီးတော့ကျတော့အခါစီတင်းပြီးတယ်ပေါ့နော်စီတင်းပြီးတဲ့အခါကျတော့ဒေတာကန်တွေကိုပေါ့နော်ဒီဥပဒေပေါက်တာနဲ့ဥပဒေမပေါက်တာကိုခွဲပြီးတော့ဥပဒေပေါက်တာကျတော့စီတင်းပြီးတော့မပေါက်တဲ့အခါကျ3သိန်းပြီးတော့ထပ်ပြီးတယ်အကုန်လုံးပေါင်းဆိုရှင်23သိန်းတော့ကြာတယ်သူတို့ပေးတာအကုန်လုံးပေါင်းစုစုပေါင်းဆို3ပါပေးပေါ့နော်ဒါပေမဲ့သူတို့ကပေါ့နော်အခု10ရက်ဒီတော့ဝမေကန်တော့ကနေပြီးတော့ရွာတစ်ကိုပြောင်းတဲ့လူတွေဟာသူတို့ကပေါ့နော်10သိန်းပေးတယ်10သိန်းပေးတယ်ဘန်စားဦးတယ်လုတ်ပေးတယ်ပြီးတော့ကြာတော့တအိမ်ကိုပြောက်ပေါ့နော်အလုံးသူတို့ထဲမှာဝင်ခိုင်းနေအဲ့ဒီအလုံးဝင်ခိုင်းတာဆိုတာလေသူတို့ကကြာတော့မိသားစု10ယောက်ရှိရင်တယောက်ပဲအလုံးပေးတယ်အဲ့ဒီတယောက်ကပေါ့နော်ငယ်လားဆိုကြအဲ့လူငယ်ကနေပြီးတော့အိမ်အောင်ကြတော့တဲ့အခါမှာမိသားစုကကြာတော့လုံးလုံးမဲ့ဖြစ်ပြီးတော့အဲ့အိမ်အောင်ကြရတဲ့လူစီမှာအလောက်ပါသွားတာဖြစ်တဲ့အတွက်ကျန်တဲ့မိသားစုတွေကစောင့်ဝင်နေရမလေတော့ဘူးခုတော့လက်ရှိအဲ့ဇာတိမှာရှိတဲ့လူတွေရဲ့အလောက်တော့ခန်းခါချုပ်တည်တဲ့အလောက်ကိုဘယ်ဟာမှအာမခံကြလည်းမရှိဘူးခုလက်ရှိအလောက်လုံးတဲ့တောင်မဲ့နဲ့ခန်းခါချုပ်ခံရတာအဲ့တော့ကျမတို့ကတော့ကျမတို့လေယာဉ်ကြီးကိုပတ်ဆံခြင်းနဲ့သူတို့ပေးတဲ့အလောက်တွေကိုလည်းလုံးဝမလိုချင်ဘူး
ပလုံငွေရော်ကြီးကမှကိုပိုင်တဲ့လယ်မြေလောက်နာဂတ်တွေအာမခံချက်မရှိသလိုကုမ္ပဏီအလုတ်ကန်ဆိုတာလည်းရေရှည်မှာတည်ကြတဲ့ကိစ္စမဟုတ်တဲ့အတွက်သူတို့အနေနဲ့လက်ခံနိုင်မှာမဟုတ်ဘူးလို့မတ်နွန်နွယ်ကပြောပါတယ
်။အဲဒီရွှေပြောင်းတဲ့လူတွေကလောလောဆယ်အလုတ်အတွက်အစင်ကြီးပြီးတော့စောက်ဝတ်နေရတဲ့အစင်ကြီးတွေကမူနောက်တစ်ချိန်မှာသူတို့ရဲ့ဘဝအာမခံချက်ကဒီမှာအာမခံချက်မယူနိုင်ဘူး။ကိုယ်ညီယာကိုသူတို့အစီပေါ်တော့ရောင်းလိုက်တဲ့အတွက်အဲဒီရောင်းတဲ့သူရဲ့မိသားစုဘဝရှိရေးကိုဘယ်သူမှအာမခံနိုင်ဘူး။အဲ့ကြောင့်ကျမတို့ကကျမတို့လေယာဉ်တွေကိုပတ်ဆံခြင်းနဲ့သူတို့ဘလောက်ပဲမွေးတွေပဲပေးစီကောင်ကျမတို့လုံးဝမပြူကြဘူး။ဘာလို့ကြောင့်လဲဆိုရင်သူတို့ရဲ့အခုစီမံကိန်းရဲ့ရှေ့ပြောင်းသွားတဲ့ရွာတွေရဲ့ဘဝတောင်မှနေအာမမခံနိုင်တဲ့အခုကျမတို့ကတော့ဘဝအာမခံချက်မရှိတဲ့အတွက်ကျမတို့ကကျမတို့လေယာဉ်တွေကိုပဲပတ်ဆံခြင်းနဲ့သူတို့ဘလောက်ပဲမွေးပုံမေးပုံကျမတို့ကကျမတို့လေယာဉ်တွေပတ်ဆံခြင်းဘာကြောင့်လဲဆိုရင်သူ့ရဲ့လေယာဉ်ရတာလည်းနောက်လာမဲ့ music တွေအတွက်ဘဝအာမခံမိတယ်မဲ့ဒီလေယာဉ်ကြီးဖြစ်တယ
်။ဒါကြောင့်သူတို့အနေနဲ့တော့အနာဂတ်ဘဝတွေတည်ကြမဲ့လင်မြေပြန်ရရေးကိုဆက်လက်ဆောင်ရွက်သွားမယ်လို့မနွေနွေကပြောနေပါတယ်ခင်ဗျ။တ
ငယ်ချင်းရှေးစင်းဘဝအမြဲချုံနေပါစေအောင်မြင်ပါစေ